ဗီယက်နမ်နိုင်ငံဟနွိုင်းမြို့မှာကျင်းပမယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံထိပ်သီးညီလာခံမှာခေါင်းဆောင်တွေကစီးပွားရေးနဲ့ဒေသရင်းပေါင်းစည်းရေးကိစ္စရပ်တွေအပေါ်အဓိကထားပြီးဆွေးနွေးကြမှာဖြစ်ပါတယ်။အဲ့ဒီထဲမှာမြန်မာပြည်မှာအငင်းပွားစရာဖြစ်နေတဲ့ရွေးကောက်ပွဲကိစ္စကိုလည်းထည့်သွင်းဆွေးနွေးနိုင်လိမ့်မယ်လို့မျှော်လင့်ရပြီးတော့နေအိမ်အခြေချုပ်လွတ်ရစေရမယ်မြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုဆက်ပြီးဖမ်းဆီးထားဖို့အကြောင်းရှိဘူးလို့လည်းအာဆီယံဖွဲ့ကြီးကပြောဆိုလိုက်ပါတယ်။အပြည့်အစုံကိုတော့ဟနွိုင်းမြို့ကနေ VOA သတင်းတောက်ဒန်နီယယ်ရှက်ဖ်ကပြပို့ထားတာကိုမနန္ဒာချန်ကဆက်ပြီးတော့ပြောပြမှာပါရှင်
ဟုတ်ကဲ့ပါရှင်အာဆီယံဒေတာရင်းခေါင်းဆောင်တွေဟာအခုဟနွိုင်းမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံမှာဒေတာရင်းစီးပွားရေးနဲ့နိုင်ငံရေးဆိုင်ရာစိုးရိမ်ရတဲ့ကိစ္စရပ်တွေကိုဆွေးနွေးကြမှာဖြစ်ပါတယ်ဒီစည်းဝေးမှာ2015ခုနှစ်နောက်ဆုံးထားပြီးတော့ EU ဥရောပသမဂ္ဂလိုဒေတာရင်းနိုင်ငံတွေအကြားပူးပေါင်းဆောင်ရွက်မှုတွေတိုးတက်လာအောင်လှုပ်ဆောင်မဲ့အစီအစဉ်ကိုသဘောတူကြလိမ့်မယ်လို့မျှော်လင့်ရပါတယ်ဒါ့အပြင်အာဆီယံခေါင်းဆောင်တွေဟာမြန်မာပြည်မှာနှစ်20ကျော်အတွင်းပထမဆုံးအကြိမ်လှုပ်ဆောင်မဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့လဲစိုးရိမ်မှုတွေကိုဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ဒီရွေးကောက်ပွဲဟာလွတ်လပ်ပြီးတရားမျှတမှုရှိဖို့အားလုံးပါဝင်နိုင်ဖို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအတိုင်းအဝိုင်းကစစ်အစိုးရကိုတိုက်တွန်းပြောဆိုနေကြတာပါ။ဒါပေမဲ့လို့လဲရွေးကောက်ပွဲကော်မရှင်ကတော့ဒီရွေးကောက်ပွဲကိုလာရောက်စောင့်ကြည့်မဲ့နိုင်ငံသားကလေ့လာသူတွေနဲ့သတင်းထောက်တွေကိုဝင်ခွင့်မပြုဘူးလို့ပြောဆိုခဲ့ပါတယ်။ဒါအပြင်နေအိမ်မှာဖမ်းဆီးထိန်းသိမ်းခံထားရတဲ့မြမဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်ကိုမြမစစ်ဆိုးရကဆက်ပြီးဖမ်းဆီးထားเสียအကြောင်းမရှိဘူးလို့အာဆီယံအတွင်းရေးမှူးချုပ်ဆူရင်းပက်ဆူဝန်ကအခုလိုပြောဆိုခဲ့ပါတယ
် We were told that there would be no more reason to keep her in house arrest but that we will have to wait it was not a clear cut commitment but thatAfter the elections, 2 or 3 days, her term would expire anyway.
သူကိုနေမှာဆက်ဖမ်းထားဖို့ဘာကြောင့်မှမရှိပါဘူးလို့ကျွန်တော်တို့ကပြောပါရယ်။ဒါပေမဲ့လည်းကျွန်တော်တို့စောင့်ရလိမ့်မယ်ဆိုပြီးရှင်းရှင်းလင်းလင်းမဟုတ်တဲ့ဂရီးကဝင်မျိုးပါ။ရွေးကောက်ပွဲအပြီး2ရက်3ရက်လောက်ဆိုဖမ်းထားတဲ့တက်တန်းကလည်းကုန်ပါပြီလို့ဆိုပါရယ်
။ဒါ့အပြင်အာဆီယံနိုင်ငံသားရေးဝန်ကြီးတွေဟာဒေါက်တာဆန်းစုကြည်ကိုပြန်လွှတ်ပေးဖို့ကိစ္စမြန်မာနိုင်ငံသားရေးဝန်ကြီးဦးညံဝင်းကိုဖိအားပေးခဲ့တယ်လို့ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးအယ်ဘာတိုရိုမူလိုကလည်းပြောခဲ့ပါဗျ
။ Well we pressed him you know it's about time to release Aung San Suu Kyi and not only that there should be no charges filed against her later on to put her back in confinement.
သူကိုကျွန်တော်တို့ဖိအားပေးခဲ့ကြပါတယ်။တိတဲ့အတိုင်းဒေါက်ဆန်းစုကြည်ကိုလွှတ်ပေးရမယ့်အချိန်ကျနေပါပြီ။ဒါအပြင်သူကိုနောက်ထပ်ပြန်ဖမ်းချုပ်ထားဖို့အမှုလုပ်တာမျိုးလည်းမရှိသင့်ပါဘူး။
ဒီလိုဖိအားပေးပြောဆိုမှုကိုမြန်မာစစ်အစိုးရနိုင်ငံသားရေးဝန်ကြီးဦးညံဝင်းကညှင်းဆုပ်ခဲ့ခြင်းမရှိဘူးလို့လည်း Mr. Romulo ကဆက်ပြောခဲ့ပါတယ
် Well what he told us is that when the term imposed by the courts has expired then she will be released
သူကျွန်တော်တို့ကိုပြန်ပြောတာကတော့ဘယ်လိုခေါ်လဲတော့မသိပါဘူးဗျာတရားရုံးကပြဋ္ဌာန်းထားတဲ့သက်တမ်းကုန်တဲ့အခါသူ့ကိုပြန်လောက်မှာပါတဲ့
ဖိလစ်ပိုင်နိုင်ငံသားရေးဝန်ကြီးအယ်ဘာတိုရိုမူလိုပြောသွားခဲ့တာဖြစ်ပါတယ်။ဒါ့အပြင်အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးမာတီနာတာလီကာဝါကလည်းဒေါက်တာဆန်းစုကြည်ကိုထိန်းသိမ်းထားတဲ့ရက်ဟာနိုဝင်ဘာလ13ရက်နေ့မှာကုန်ဆုံးမယ်လို့သူတို့အားလုံးနားလည်ထားကြတဲ့အကြောင်းနဲ့ဒါကိုလည်းမြန်မာစစ်ဆိုးရအနေနဲ့အငင်းပွားစရာမရှိဘူးလို့ပြောခဲ့ပါတယ်။ဒါပြင်အာဆီယံခေါင်းဆောင်တွေဟာမြန်မာပြည်ကိစ္စဆွေးနွေးဖို့အတွက်ကုလသမဂ္ဂအတွင်းရေးမှူးချုပ်ဘန်ကီမွန်းနဲ့လည်းတွေ့ဆုံမှာဖြစ်ပါတယ်။မြမဆေဆိုးရကနေဒေါအောင်ဆန်းစုကြည်ကိုနေအိမ်မှာအကြဲကျုပ်တစ်နှစ်ခွဲဖမ်းဆီးထိန်းသိမ်းထားတာဟာနိုဝင်ဘာလ13ရက်နေ့ဆိုရင်ပြည့်တော်မှာဖြစ်ပါတယ်။ဒါဟာမြမပြည်မှာရွေးကောက်ပွဲကျင်းပပြီးနောက်6ရက်အကြာမှာဖြစ်ပါတယ်။ဒါပြင်ဒေါအောင်ဆန်းစုကြည်ပေါ်နေအကြဲကျုပ်ချထားတဲ့အမှုအထူးယူကံကိုလည်းမနေ့ပြန်အောက်တိုဘာလ29ရက်နေ့မှာနေပြည်တော်တရားရုံးချုပ်မှာကြားနာမှာဖြစ်ပါတယ်။အဲ့ဒီလိုကြားနာတဲ့အခါမှာတရားဥပဒေစိုးမိုးမှုဟာအဓိကကျသလိုတရားရုံးကနိုင်ငံတော်ရဲ့တရားဥပဒေစိုးမိုးမှုကိုဘယ်လောက်ထိလိုက်နာမလဲဆိုတာစောင့်ကြည့်ရမယ်လို့ဒေါအောင်ဆန်းစုကြည်ကပြောဆိုခဲ့ပါတယ်။ဒီကနေ့ကြားသာပတေးနေ့မှာဒေါအောင်ဆန်းစုကြည်ရဲ့အမှုကိုလိုက်ပါဆောင်ရွက်နေတဲ့အချိုးဆောင်ရှေ့နေကြီးဦးညံဝင်းဦးကြည်ဝင်းနဲ့ဒေါခင်ထဲကျွယ်တို့သုံးဦးဟာနေပြည်တော်ကိုမနေ့ပြန်တရားရုံးချိန်အတွက်ရန်ကုန်ကနေထွက်ခွာသွားကြပြီဖြစ်ပါတယ်ရှင်။